ထိုင်းနိုင်ငံမှာလူငယ်ဘလုံးသမားစနစ်ယောက်နဲ့နှီးပြစရာတူလှိုင်းငူတစ်ခုနဲ့အလဲပတ်သွားချိန်မှာရေတက်လာရကပျောက်ဆုံးနေတဲ့အတွက်အရေးပေါ်ကိစ္စနဲ့မှုရှာဖွေနေတာဒီနေ့ဆိုရင်၃ရက်ရှိနေပါပြီ။လှိုင်းငူထဲမှာပျောက်ဆုံးနေကြောင်းစနေနေ့မှာစတင်ခဲ့ရတာပါ။ထိုင်းနိုင်ငံမြောက်ပိုင်းချင်းရန်ခရိုင်ထဲမှာရှိတဲ့ထန်လွန်လှိုင်းငူပေါ့ဝါမှာတော့ဘလုံးသမားတွေခြံထားခဲ့တဲ့စပယ်နေနဲ့အားကစားပစ္စည်းတစ်ချို့ကိုလည်းအာဏာပိုင်တွေရှာဖွေတွေ့ရှိထားပါတယ်။မိုးပြင်းထန်ရွာသွန်းရွာကရေတက်လာတဲ့အတွက်လှိုင်းငူထဲမှာပိတ်မိနေတာဖြစ်နိုင်တယ်လို့လည်းထိုင်းအာဏာပိုင်တွေယူဆနေကြတာပါ။ထိုင်းရေတက်မလို့ကရင်ငူသမားတွေအပါအဝင်အရေးပေါ်ကယ်ဆယ်ရေးသမားတွေကတော့ဘလုံးသမားလူငယ်တွေနဲ့နှီးပြစရာတို့ခိုအောင်နေနိုင်တယ်လို့ယူဆတဲ့လှိုင်းငူအတွင်းပိုင်းနဲ့ထိဝင်ရောက်ရှာဖွေနေပါတယ်။ဇွန်လကနေအောက်တိုဘာလအထိမိုးရွာစီကာလအတွင်းထိုင်းနိုင်ငံကလှိုင်းငူတွေမှာရေကြီးမှုတွေကျင်းပလေ့ရှိရပါတယ်။